မဲ့ရွေးကောက်ပွဲမှာပြန်လည်အရွေးခံမှုအခိုင်အမာဆုံးဖြတ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီမိုကရက်လွှတ်တော်အမတ်တွေကိုတနင်္လာနေ့မှာစာရေးသားပေးပို့ခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့လက်သလောစကားစစ်တော်ဝဲမှာကောင်းကောင်းမဆောင်ရွက်နိုင်ခဲ့တဲ့အတွက်ဘေးထွက်ထိုင်နေဖို့ဆိုပြီးတော့ပြောဆိုနေတာတွေရပ်ပစ်ဖို့အချိန်တန်မင်းလို့လည်းသူကပြောပါတယ်။အသက်80နှစ်အရွယ်သမ္မတဘိုင်ဒန်ကိုရွေးကောက်ပွဲမဲဆွဲစီယုံမှုတွေရန်နာလိုက်ဖို့လူသိရှင်ကြားပြောဆိုနေကြတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေလည်းတိုးလာနေတာပါ။လူသိရှင်ကြားမဟုတ်ဘဲနဲ့အလားတူအမြင်သဘောထားတွေကိုပြောဆိုနေကြတာတွေလည်းအတော်များများရှိနေပါတယ်။ဂျွန်29ရက်နေ့ကကျင်းပတဲ့ထရမ့်ရဲ့စကားစစ်ထုတ်ပွဲမှာတော့ရုပ်ရောအသံမှာပြန်ပန်းနွားနယ်နေပုံရတဲ့သမ္မတဘိုင်ဒန်ကသူ့ရဲ့အတွေ့အထိနှင်းမျောသွားတာကိုအကြိမ်ကြီးတွေ့မြင်ခဲ့ရတာပါ။သမ္မတဘိုင်ဒန်ကတော့အနန္တတကူရှင်ဖျားသခင်ကသာလင်ရွေးကောက်ပွဲကနေသူ့ကိုမောင်းထုတ်နိုင်မယ်လို့ပြောပါတယ်။တရင်ဌာနတွေမှာထင်ကြီးပေးပြောဆိုနေရရှိနေပေမဲ့လည်းဒေါ်နယ်ထရမ့်ကိုအနံ့ရဖို့ဒီရွေးကောက်ပွဲကိုအဆုံးထိအောင်ရောက်ရှင်ပြိုင်တော်မယ်လို့ဒီမိုကရက်ထွတ်တော်အမတ်တွေကိုပေးပို့တဲ့စာထဲမှာသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။ပါတီရဲ့တခုတည်းသောအလုပ်ကတော့ထရမ့်ကိုအနံ့ရဖို့ဖြစ်တယ်လို့လည်းပြောဆိုထားပါတယ်။